ပြီးခဲ့တဲ့လပိုင်းအနည်းငယ်အတွင်းမှာသမ္မတဒေါ်နယ်ထရမ့်အစိုးရကဗနီဇွဲလားနိုင်ငံမှာသမ္မတမာဒူရိုအစိုးရပြုတ်ကျတော့မယ်လို့ယုံကြည်ကြောင်းထုတ်ပြောလာခဲ့ပါတယ်။ဒါပေမဲ့ရုရှားစစ်တပ်တွေကိုတောင်အမေရိကတိုက်နိုင်ငံဖြစ်တဲ့ဒီဗနီဇွဲလားနိုင်ငံတဲကိုပို့တိုးပြီးတော့ချလာပြီးတဲ့အနောက်မှာတော့ဗနီဇွဲလားပြဿနာဟာဆက်ရှိနိုင်ပြီးအမေရိကန်နဲ့ရုရှားကြားမှာဗနီဇွဲလားကိုတဆင့်ခံထားတဲ့တိုက်ပွဲမျိုးဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။နောက်ဆုံးမှာသမ္မတထရမ့်အနေနဲ့တန်တမန်နဲ့စီးပွားရေးပိတ်ဆို့တဲ့အဆင့်ထက်ကျော်ပြီးတော့လှုပ်ရတဲ့အနေအထားရောက်သွားမှာကိုသုံးသပ်သူတွေကစိုးရိမ်နေတဲ့အကြောင်း VOA သတင်းတောက်ပက်စီဝီတာကူဆွာလာသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ရုရှားနိုင်ငံရိုစဝါတိုကုမ္ပဏီကနေထုတ်ထားတဲ့ရဟယင်တွေကိုဗနီဇွဲလားနိုင်ငံကိုပို့ပေးနေပါတယ်။ဒီရုရှားကုမ္ပဏီကဆာဂျီအော့စတာပန်ကိုကသူရုရှားလိုပြောထားတာကဗင်နီဇွဲလားပြည်သူတွေကနောက်ထပ်ရဟယင်တွေထပ်တောင်းဆိုလာရင်ဒီရဟယင်တွေကိုပို့ပေးလိုက်မှာလို့ပြောတာပါရုရှားသတင်းအေဂျင်စီတွေဆိုရရုရှားကကြီးမှုလုပ်ပေးတဲ့ရဟယင်မောင်းတင်တန်းဌာနကိုဗင်နီဇွဲလားမှာဖွင့်ထားပြီလို့ထုတ်ဖော်လိုက်ပါတယ်ဒါအပြင်ရုရှားကိုရောင်းထားတဲ့လေကြောင်းရန်ကာကွယ်စနစ်တွေအတွက်ဝန်ဆောင်မှုပေးဖို့ရုရှားတပ်သားတရားခန့်ဆေးလွတ်ထားပါတယ်အမေရိကန်အန်တာပရိုက်စ်အဖွဲ့ကြီးကသုံးသပ်သူရောဂျာနိုရီယာက
စစ် big powerkind of a confrontation now.
ဒါကအင်အားကြီးနိုင်ငံတွေထိတ်တဲ့အားပြန်ကြတာပါ။ကြည့်လေရုရှားကဒီနိုင်ငံတွေကိုဝင်သွားပြီ။ဒါကိုအန်တုတဲ့အနေနဲ့အမေရိကန်ကသတိပေးနေတယ်။ဥပမာလင်းပြောရရင်တော့အရင်တုန်းကမာဒူရိုသူ့အလိုလိုဇက်သိမ်းသွားမယ်လို့သဘောထားတဲ့တရုတ်ကလည်းစဝင်လာပြီလေ
။ပြီးခဲ့တဲ့အပတ်တုန်းကပဲတရုတ်နိုင်ငံကလည်းလေယာဉ်ကြီးတစ်စီးနဲ့65တန်းရှိတဲ့ဆေးနဲ့ထောက်ပံ့ရေးပစ္စည်းတွေကိုမာဒူရိုဆိုရအတွက်ပို့ပေးလိုက်ပါတယ်။American Tamara Trump ကတော့
Venezuela right now
ကျွန်တော် Venezuela ကိုစောင့်ကြည့်နေပါတယ်အခုလောလောဆယ်မှာ Venezuela နိုင်ငံကတကယ့်ကိုကြီးမားတဲ့ပြဿနာကြီးဖြစ်နေတာပါဒါကြောင့်မို့ဒီအကြောင်းအများကြီးကိုလူတွေအများကြီးနဲ့ပြောရမှာပါအဲ့ဒီထက်မှာသမ္မတ Putin နဲ့ပါကောင်ပါမယ်တရုတ်သမ္မတ Xi လည်းပါနိုင်မှာ
ဒါအပြင် Tamara Trump က Russia အနေနဲ့ Venezuela ကနေထွက်သွားဖို့တောင်းဆိုထားပြီးတုံ့ပြန်နိုင်တာအားလုံးကိုစဉ်းစားနေတယ်လို့သတိပေးခဲ့ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားကတော့အခုဗင်နီဇွဲလားခေါင်းဆောင်မာဒူရိုကိုကူညီနေတာကဗင်နီဇွဲလားနဲ့နိုင်ငံတကာဥပဒေတွေနဲ့ကန့်ညီတယ်လို့ပြောနေပါတယ်။ဒါပေမဲ့အမေရိကန်အရာရှိတွေကလည်းရုရှားအပေါ်နောက်ထပ်ပိတ်ဆို့တိုက်ခတ်မှုတွေလုပ်မယ်လို့ချိန်ချောက်နေပါတယ်။ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်အလီယော့အဲဘရမ်စ်က
ရုရှားအနေနဲ့သူတို့ဒီမှာလှုပ်ချင်တိုင်းလှုပ်လို့ရမယ်လို့ထင်တော့မှားကြီးမှားပါလိမ့်မယ်။သူတို့လှုပ်ချင်တိုင်းလှုပ်လို့မရပါဘူ
း။တကယ်တော့ရုရှားနဲ့တရုတ်အနေနဲ့ဗင်နီဇွဲလားကိုဒေါ်လာဘီလီယံပေါင်းများစွာချိန်ကြတာကိုပြန်မရမှာစိုးရိမ်နေကြပါတယ်။ဒါပေမဲ့ရုရှားအတွက်တော့ငွေကြေးတွက်တာတသက်မဟုတ်ပဲပထဝီနိုင်ငံရေးပါတွက်ပြီးဩဇာထူထောင်လာတာပါ။2015ခုနှစ်တုန်းကလည်းရုရှားအနေနဲ့ဆီးရီးယားပြည်တွင်းစစ်မှာဝင်ဆက်ခဲ့ပြီးသမ္မတဘက်ရှာအယာဆက်ဆိုရပြန်ထောင်လာအောင်ကူညီပေးခဲ့တာမို့အလားတူဗင်နီဇွဲလားမှာဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ American Enterprise အဖွဲ့ကြီးက Roger Noriega က
Because the Russians are testing us.
ရုရှားကကျွန်တော်တို့ကိုသွေးလိုဆန်းနေပါတယ်ကျွန်တော်တို့ဘက်ကစည်ရီးသုံးဖို့လိုမျိုးခိုင်မာတဲ့ချင်းချမှုမပါတဲ့မူဝါဒနဲ့တွားကြတဲ့အခါကျတော့ရုရှားဘက်ကလာပြီးတော့လေဖြီးမနေနဲ့လို့ပြန်စိန်ခေါ်တဲ့သဘောပေါ့နော
်တချို့ကြွကျင်သူတွေကတော့အင်အားကြီးနိုင်ငံတွေရဲ့တဆင့်ကန်လူငါဒီတိုက်ပွဲမဖြစ်ရအောင်ယာယီသမ္မတကြေညာထားတဲ့ဟွမ်ကွိုက်ဒိုအနေနဲ့ရုရှားနဲ့တရုတ်တို့ကိုမာဒူရိုကိုကူညီတာရက်ရင်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေလုံးဝမဆုံးရှုံးစေရဘူးလို့ဆွဲဆောင်တင်တယ်လို့ဆိုပါတယ်ဒါပေမဲ့ American အခြေစိုက် Brookings မူဝါဒအဖွဲ့က Jeffrey Jess ကတော့
Both the Russians and the Chinese are going to want to be
Russia ရောတရုတ်ပါ Venezuela နဲ့ဆက်ဆံမှာတတိကြီးထားချင်းကပ်မှာပါဒီပြဿနာရဲ့ benefit စလုံးနဲ့သူတို့ဆက်ဆံရေးကောင်းတက်နိုင်ဆုံးထိန်းသိမ်းလှုပ်ဆောင်သွားခြင်းမှာပါဘာလို့လဲဆိုတော့နောက်ဆုံးမှာဘယ်သူပဲအာဏာရလာရလာသူတို့ကြွေးမိပြီးပြန်ဆက်ပေးလာရအောင်လေ
အခုလောလောဆယ်မှာတော့ဒီ Venezuela ပြည်ပခကြီးမားလာတဲ့အမျှ Venezuela ပြည်သူတွေအနေနဲ့အစားအစာတောက်သွင်းရည်နဲ့လျှက်စက်မီးပြတ်တာတွေကိုပုံမှန်ခန်းစားလာနေရပါတယ်ခင်ဗျာ